စစ်ပွဲကြောင့်ဒီတိုက်ခတ်မှုတွေကတော့များတော်များပါတယ်လုပ်ပြီးဆိုခုခုစဖြစ်နေရဆိုရင်ခုနှစ်ပတ်ရှိပြီပေါ့နော်အဲလိုမျိုးနားထားတဲ့အနေထားဆိုတော့ရေရှိမှာဟိုသူတို့အတွက်တက်ရောက်မှုတွေကတော့ကြီးမားနိုင်ပါတယ်အဲ့တော့ခုလောလောဆယ်အနေထားတွေတော့တောင့်ခံနိုင်မယ်ပဲနောက်ရေရှိလောက်တလားနှစ်လားလောက်ကြာလာပြီဆိုလို့ရှင်တော့သူတို့လည်းစားဝတ်နေခက်ခဲလေးတွေဟိုဖြည့်ရှင်းရမယ့်အနေထားရှိပါတယ်နောက်တစ်ခုကျွန်တော်တို့လောလောဆယ်ဟိုအစ္စရေးယမြန်မာ community အနေနဲ့အခုလိုဆစ်ဖြစ်နေတဲ့အချိန်မှာအဲသူနိုင်ငံသားတွေကိုသူနိုင်ငံမှာလည်းနေတယ်သူနိုင်ငံတွေလည်းနိုင်ငံသားတွေကိုလည်းဟိုကျေးဇူးတည်တဲ့အနေနဲ့ကျွန်တော်တို့မြန်မာ community ကဘာလုပ်ပေးနိုင်မလဲဆိုပြီးတော့အဲကျွန်တော်တို့စဉ်းစားပြီးတော့အဲကျွန်တော်တို့အခုတော့ဟိုတက်နိုင်တဲ့သူတို့ကို volunteer အနေနဲ့ပေါ့မှာရေဟိုကူညီပေးဖို့တောင်းတနေရနေပေါ့ကြားတဲ့နေရာနေကူညီပေးဖို့အခုတော့ကျွန်တော်တို့လူစုနေပါတယ်ဘူလောလောဆယ်လည်းဟိုဆယ်ကနန်းတော့ရနေပါပြီအဲ့တော့ကျွန်တော်တို့ဒီဒါမဲ့ဘက်ထဲမှာပဲဟိုဒီကိစ္စကိုအကောင့်တဲ့ပေါ်သွားဖို့ရှိပါတယ်မအေ
းဒီအဲ့လို volunteer ပေါ့နော်စေနာဝန်ထမ်းဒီလှူအားပေးကြမယ်ဆိုတော့ဘလို့ပုံစံမျိုးတွေနဲ့လှူပေးကြမှာလဲရှင
်ဟုတ်ကဲ့မအေးကျွန်တော်တို့ပထမစဉ်းစားတာကတော့ဟိုကျွန်တော်တို့ဟိုဒီနိုင်ငံမှာစစ်ပွဲဖြစ်နေတယ်ဟိုကျွန်တော်တို့မြန်မာအစ္စရေးရောမြန်မာနိုင်ငံသားတွေနဲ့ဘာလို့ပြင်နိုင်မလဲဆိုတာပထမစဉ်းစားတာပေါ့
အဲဘလို့တွေလှူအောင်မလဲဆိုရင်လို့ရှင်တော့အခုဒီရှေ့တန်းမှာရောက်နေတဲ့စစ်သားတွေအတွက်ဟိုသူတို့ camp တစ်ခုမှာအစားအသောက်တွေပြင်ဆင်ပေးတာရှိတယ်ဝတ်စားတွေရှော့ဖွဲ့ပေးတာတွေရှိတယ်အဲနောက်တစ်ခါဟိုတခြားပစ္စည်းတွေထုတ်ပို့ပေးတာတွေရှိတယ်လိုအပ်တဲ့အပိုင်းကနေကျွန်တော်တို့ဘက်ကလိုအပ်ဒါနပြုဖို့အတွက်ဇူရောက်မြန်မာ community ဟိုမြန်မာနိုင်ငံသားတွေဟာစုစည်းပြီးတော့လိုအပ်ဒါနပြုကြဖို့အတွက်စုစည်းနေကြတာဖြစ်ပါတယ်မအေ
းဟုတ်ကဲ့ဂါဇာဒေသမှာဒီ Israel စစ်တပ်တွေကသူကမြေပြင်ကနေဝင်နေတဲ့နောက်ဆုံးခြေများရောဘလို့ရှိလဲရှင
်ဟောဟုတ်ကဲ့မအေးလိုလိုစေကျွန်တော်တို့ဒီနေ့နောက်ဆုံးသတင်းထုတ်ပြန်ထားတာတော့ဗဇာကန်အားလုံးဟာဟိုကစ်ပနက်လောက်ခါသူအားလုံးဟာ203ရှိရမှာကြီးအဲအဲ့ထဲမှာကလေးသူငယ်ကအယောက်30ပါပါတယ်လို့10ယောက်ကတော့အသက်ကြီးွယ်ဟိုတွေဆိုတော့အဲ့အနေထားကိုပြန်ပြီးဆွဲခံထားတာတွေ့ရပါတယ်အဲ့တော့မြေပင်ကဝင်တိုက်ဖို့တော့အဲဒီညမှာဝင်မယ်လို့ကျွန်တော်သိရပါတယ်ဟိုမကြခင်ဒီညပေါ့လေဟိုဘယ်ချိန်မှာတော့ကျွန်တော်တိကျမသိဘူးဒီညဝင်မယ်လို့ကျွန်တော်တို့မြေပြင်နဲ့ကြားသိရပါတယ်ဟိုမြေပြင်ကနေဝင်မယ်ဆိုလို့ရှင်တော့ဒီကျွန်တော်ဟိုဘက်ဒီဘက်ဒီထိခိုက်မှုတွေရှိမှအသေးကြပါပဲဘာဖြစ်လို့လဲဆိုတော့ဟိုဘက်မှာလည်းဟိုပြည်သူတွေရှိသလိုဒီဘက်မှာလည်းဟိုစစ်သားတွေလည်းတည်ကြရမယ်အနေထားမျိုးဆိုတော့ဒါမှလည်းဟိုအဲ့ဒီအတွက်လည်းသူတို့တွေချင့်ချိန်နေပြီးတော့ဟိုအနေထားတစ်ခုဟိုသူတို့ဘက်ကဟိုအချိန်ပေးတဲ့အနေနဲ့လည်းပါတယ်ဒီဘက်ကလည်းချင့်ချိန်နေတဲ့အနေနဲ့ပါတဲ့ဘက်ကြောင့်အဲအခုချိန်ထိမဝင်ပြသေးတာပါအဲ့တော့ဟိုမဖြစ်မနေဝင်ရမယ့်အနေထားကလည်းအဲဒီကိစ္စကိုလည်းသူတို့ဘယ်သူမှတားဆီးလို့ရမယ့်အဲ့တော့မထင်ပါဘူးဒီညမှာဆိုရင်ခုရှေတန်းမှာဝင်းကြီးချုပ်ကိုယ်တိုင်သွားပြီးတော့အဲအထူးတက်ဖွဲ့နဲ့တွေ့ပြီးတော့ဒီအဘေစကားပြောတာငါတို့ဒီဘွဲကနိုင်အောင်တိုက်ရမယ်နိုင်အောင်နိုင်ရမယ်ဆိုတော့အဘေစကားမျိုးတွေပြောရရှိသလိုအဲနောက်တစ်ခါဒီ influencer တွေဟိုတင်မောကြော်ကြတဲ့သူတွေကလည်းဒီစစ်မြေပြင်မှာကြွားရောက်ပြီးတော့သူတို့စစ်တီတွေကိုဟိုအဘေနှစ်သိမ့်နေရတယ်လေဒီနေ့မှာတော့တွေ့နေရပါတယ်မကြီး
ဒီ Israel နိုင်ငံမှာဖြစ်နေတဲ့အနေအထားမှာခုနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်ဒီသမ္မတ Biden ကိုယ်တိုင်လည်း Israel နိုင်ငံကိုဟိုသူလာရောက်တယ်ပေါ့နော်။နောက်အခု Biden ဟိုဝန်ကြီးချုပ်ဆိုရင်လည်းဒီ Israel နိုင်ငံကိုကိုယ်တိုင်လာရောက်တာတွေလည်းတွေ့ရတဲ့ခါကျတော့ဒီလိုကမ္ဘာကောင်းဆောင်နေရဲ့ခီးစင်နဲ့ပတ်သက်ပြီးတော့ဒီ Arab နိုင်ငံတွေရဲ့တုံ့ပြန်ချက်တွေကိုဘယ်လိုတွေ့ရလဲ
။ Jordan ဘရင်ရဲ့အဲနောက် Egypt သမ္မတရဲ့အဲနောက် Palestine သမ္မတရဲ့ဒီမစ္စတာဘိုင်နန်နဲ့တွေ့ဖို့ရှိတဲ့ခါမှာတမန်တော်ဘိုင်နန်ကဒီဘက်မှာအပြည့်အဝရက်တည်တဲ့ခါမှာနောက်တစ်ခါဆေးရုံဘုံကွဲတဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတော့သူတို့ဟာဟိုတမန်တော်နဲ့ဟိုတွေ့မဲ့ဟာကိုသူတို့ဟိုဖျက်လိုက်တဲ့အနေအထားကိုကြည့်မယ်ဆိုလို့ရှင်တော့ဒါဟာဟိုသူတို့ဘက်ကဒီတခြားအဘက်ကဒီအရက်ဖော်စီဘက်မကျေနပ်ဘူးဆိုတာဟိုပြတယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်မအေ
းအဲ့တော့အဲ့ဒီဂါဇာမှာဒီဖြစ်ခဲ့တဲ့ဆေးရုံပောက်ကွဲမှုကိစ္စမှာပေါ့နော်အခုဆိုရင်အပြန်အလှန်ဆွဆွဲနေကြတာပေါ့နော်အခုနောက်ဆုံးအခြေအနေရောဘယ်လိုတွေ့ရလဲ
ဟုတ်ကဲ့အမဟို IDF ပေါ့လေဟို Israel Defense Forces ပေါ့နော်အဲ့ဒါကတော့သူကတော့ဟို Hamas တွေကိုဟိုတိုက်ခိုက်နေတဲ့အဖွဲ့အစည်းပဲဒီ Israel ရဲ့ဒီ Army ပေါ့နော် Palestine ပြည်သူတွေသူတို့ဘယ်တော့မှမတက်ဘူးဆိုပြီးတော့သူတို့အမြဲပြော့ပြီးတော့အမြဲတမ်းကျဉ်းသုံးနေတဲ့အနေအထားတော့ရှိပါတယ်ဒါပေမဲ့ Hamas ရဲ့ဒုံးကျည်ကအဲ့ဒီမှာဟိုသူတို့ Nice နဲ့မှပြီးတော့ Mission Fail ဖြစ်သွားပြီးတော့ဆေးဥမဟိုကြောက်ရောက်ပေါက်ကွဲသွားတယ်ဆိုတာ Israel ကတော့ပြောနေပါဒါမှလည်း Hamas နဲ့ Hezbollah အဲ့ဒီမှာပဲအဲဘာတွေပြောလဲဆိုလို့ရှင်တော့ဟိုဒီမကြုံစဘူးဒေါသဖြစ်ရတဲ့နေ့ဆိုပြီးတော့အဲသူတို့ပြင်းပြင်းထန်ထန် Israel ကိုကန့်ကွက်ပြီးပြောတော့တာရှိပါတယ်အဲ့တော့တပ်ပုံနေတဲ့ကွာတကယ်တိုးချောင်း သူတို့စီစစ်ပြီးတဲ့အခါမှာဟိုသမတပိုင်းနံမပြန်ခင်မှာလဲဒါအတည်ပြုသွားတယ်အစ္စရေးဘက်ကထုတ်တော့မဟုတ်ဘူးဆိုတော့အတည်ပြုသွားတဲ့အနေအထားလဲတွေ့ရတော့ဒါအစ္စရေးကမလုပ်ဘူးဆိုတာကိုတော့ဟိုကျွန်တော်ကတွေ့မြင်နေရပါတယ်မှာ
والله